မလ26ရက်ယူရီရှားရပြုတရင်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်စီဆိုင်ရာတန်တမာဆက်ဆံမှုတွေလိုအပ်နေကြောင်းသတင်းဆောင်မတဲ့ဘုဖော်ပြခဲ့ပါတယ်နိုင်ငံတကာတန်တမာအတိုင်းဝိုင်းမှာစစ်တပ်ချင်းဆက်ဆံမှုဟာအဓိကကျတဲ့အစိပ်ပိုင်းတစ်ရဖြစ်ပြီးနှစ်နိုင်ငံကြားမှာပဲဖြစ်ဖြစ်ဒေသတွင်းဆက်ဆံရေးမှာပဲဖြစ်ဖြစ်ထိရောက်တဲ့တန်ရစ်တမာရေးနေပြည်တော်တွေနဲ့ကိုယ်နိုင်ငံရဲ့အကျိုးစီးပွားအတွက်ကျင့်သုံးဆောင်ရွက်ရတာဖြစ်ပါတယ်စီဆိုင်ရာပူးတွဲလေ့ကျင့်မှုတွေဟာစစ်တပ်ချင်းဆက်ဆံရေးမှာမရှိမဖြစ်တဲ့အစိပ်ပိုင်းတစ်ရဖြစ်ပြီးတခြားနိုင်ငံတွေနဲ့အဓိကဆက်ဆံရေးထူထောင်ရမှာလဲအဓိကကြပါတယ်။ဒါ့အပြင်လုံခြုံရေးဆိုင်ရာမဟာဗျူဟာမြောက်ဆက်ဆံမှုကိုလည်းအကောင်မုံတံဖြစ်စေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အိနီးချင်းနှစ်နိုင်ငံဟာနေဆက်ချင်း168မိုင်ကျော်တိစက်နေတာပါ။1982ခုနှစ်ဇန်နဝါရီလ23ရက်နေ့မှာမြန်မာကဘင်္ဂလားဒေ့ရှ်ကိုအချုပ်အခြာအာဏာပိုင်နိုင်ငံအဖြစ်အသိအမှတ်ပြုခဲ့ပြီး1983ဩဂုတ်လမှာနိုင်ငံသားအထွေထွေကုံတော်ကြီးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။1989ဇွန်လမှာလည်းနေဆက်ကုံတော်ကြီးနဲ့စီပေါ်ရေးပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့ပါတယ်။ဒါအပြင်နှစ်နိုင်ငံအပြားအလှန်ပူးပေါင်းဆောင်ရွက်မှုတွေပေါ်ပေါက်စေနိုင်တဲ့နေပေတွေလည်းအများအပြားရှိနေတာပါ။စစ်အုပ်ချုပ်ရေးအောက်ကာလကြာရှည်ကြောက်ရောက်ခဲ့ရတဲ့မြန်မာနိုင်ငံအတွက်တခြားနိုင်ငံတွေနဲ့စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုအရေးကြီးကြောင်းအပေါင်းတကာနှိမ့်နှင်းရေးအချမ်းဖက်ဘော်ဒါတက်ဖြတ်ရေးရည်တက်လေတက်လေ့ကျင့်ရေးမင်္ဂလာပင်လယ်အော်ဒေတာတွင်ချင်းချောက်မှုတွေကိုထောက်လှမ်းကာကွယ်ရေးနှစ်နိုင်ငံနေဆက်ပူးတွဲကင်းလှည့်ရေးနှစ်နိုင်ငံဘာသာစကားချင်းဖလှယ်ရေးမူးယစ်ဆေးဝါးနဲ့လက်နက်အကြောင်းအဝယ်လူမောင်ခိုးစတဲ့နေဆက်ကြော်ရာဇဝတ်မှုတပ်ဖြတ်ရေးတွေပူးပေါင်းဆောင်ရွက်နိုင်ကြကြောင်းလဲဆောင်းမားကဖော်ပြပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ဆိုင်ရာအဖွဲ့အစည်းတွေအပြန်အလှန်ကူးလူးဆက်ဆံမှုတွေကနှစ်ဖက်ကြားကပြဿနာတချို့ကိုပြည်လဲစေပါတယ်1984ခုနှစ်အေဘီလာကုန်ပိုင်းမှာအဲ့ဒီတုန်းကသမရဦးနေဝင်းဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကို၄ရက်ကြာတွားရောက်ခဲ့ပါတယ်။2019ခုနှစ်မှာလည်းအဲ့ဒီအချိန်ကဘင်္ဂလားဒေ့ရှ်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအစ်စ်အာမက်မြန်မာနိုင်ငံကို၄ရက်ကြာလာရောက်ခဲ့ပြီးနှစ်နိုင်ငံစစ်တပ်ချင်းပူးပေါင်းဆောင်ရွက်ရေးတွေ့မြင်မှုဆွေးနွေးခဲ့ပါတယ်။မြန်မာစစ်တပ်အရာရှိတွေဟာဘင်္ဂလားဒေ့ရှ်ကအမျိုးသားကာကွယ်ရေးကောလိပ်ကာကွယ်ရေးဆိုင်ရာအရာထမ်းနဲ့ဝန်ထမ်းကောလိပ်တွေမှာတင်နန်းတွေတက်ရောက်ခဲ့ရပါတယ်။အခြေခံအဖြစ်ကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်စစ်တပ်တွေဟာနှစ်နိုင်ငံလေလာရေးတွေတင်နန်းတွေပူးတွဲလေ့ကျင့်မှုတွေမကြာခဏအပြန်အလှန်ရှိခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တွင်းကနေရာရွှေ့ပြောင်းခဲ့ကြရတဲ့သူတွေဘင်္ဂလားဒေ့ရှ်မှာတုံတင်နေကြရတဲ့ကိစ္စနေဆက်ကြော်ကြဆွေးမှုတွေပင်လယ်ရေပိုင်းနဲ့ပြဿနာစတာတွေတော့ရှိနေပါသေးတယ်လို့ဆောင်းမားကဖော်ပြပါတယ်။မလ26ရက်အရှာနီယူးသတင်းမှာတော့မြန်မာနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ပြည်တွင်းနေရရှိပြုံးကြရတဲ့သူတွေအစီအတွက်ကိုသိန်းဒီပါရှိနေပြီလို့ဖော်ပြပါတယ်။2020ပြည့်နှစ်ဖေဖော်ဝါရီလကစပြီးပြည်တွင်းနေရပြောင်းရွှေ့ရသူအစီအတွက်9,200ဝန်းကျင်အထိမြင့်တက်လာခဲ့ပါတယ်။လူသားချင်းစာနာကူညီအဖွဲ့တွေမှလည်းဒုက္ခသည်အစီအတွက်တိုးပွားများပြားလာနေတာနဲ့အမျှရိတ်ခါနဲ့ဆေးဝါးမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။စစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်အခုထိရပ်ဘက်ပြည်သူ1,900ကျော်တိစုံခဲ့ရပြီဖြစ်ပြီးပြည်သူတပေါင်းဒီပါအဖန်စီခံခဲ့ရပါတယ်စာနာချိန်ခါမလုံလောက်မှုဟာနိုင်ငံကိုငတ်မခေါင်းပါမှုကဖေးကြီးတစ်ခုစီကိုတွန့်ပုတ်နေပြီလို့လူသားချင်းစာနာကူညီအဖွဲ့တွေကသတိပေးပြောဆိုနေကြပါတယ်နိုင်ငံရဲ့အနောက်မြောက်ပိုင်းဒေသတွေဖြစ်တဲ့မကွေးတိုင်းနဲ့စကိုင်းတိုင်းနိုင်ငံရဲ့အရှေ့တောင်ပိုင်းကပေရနဲ့ကရင်ပြည်နယ်တွေမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကလည်းပြင်းထန်နေပါတယ်မြန်မာနိုင်ငံမှာအခုနောက်ဆုံးအချိန်စစ်တပ်အာဏာသိမ်းပြီးကတည်းကစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်မှုတွေကြောင့်တည်ဆုံးခဲ့ရသူအများပြည်သူ1,900ကျော်အဖမ်းဆီးခံခဲ့ရသူ10,000ပါရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစားချော်ရေးအဖွဲ့ AABB ကဖော်ပြပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေကိုလည်းအမေရိကန်ပြည်ထောင်စုကအိတ်ဆို့အရေးကြီးမှုအစ်စ်တွေထပ်မံတိုးမြှင့်ချမှတ်ခဲ့ကြောင်းအေရှာနျူးစ်သတင်းမှာဖော်ပြပါတယ်ခင်ဗျာ